အီရန်နိုင်ငံမှာအသက်22နှစ်အရွယ်ဆန္ဒပြသူတို့အချုပ်ခင်းထဲမှာတည်ဆုံခဲ့ကြောင်းအီရန်ဥပဒေပြုလွတ်တော်အမတ်တဦးကပြောဆိုပြီးမှ2009ခုနှစ်ကအလားတူဆန္ဒပြမှုဖြစ်ပွားခဲ့ပြီးနောက်အကျဉ်းသားတွေညင်မဲနှိပ်စက်တယ်လို့မျိုးပြန်ဖြစ်လာမှကိုစိုးရိမ်မှုတွေတိုးမြင့်လာနေပါတယ်။စီနာဂမာရီလို့သိရတဲ့အချုပ်နောင်ခံထားသူဟာသူ့ကိုယ်သူအဆုံးစီရင်ခဲ့တယ်လို့ကြားသိရတဲ့အကြောင်းပြုပြင်ပြောင်းလဲရေးသမားလွတ်တော်မှမမွန်စာဒီရှိကပြောပါတယ်။အဲ့ဒီဖန်စီချုပ်နောင်ခံထားရတဲ့သူဟာထေရမဖန်စီခံခဲ့ရတာဖြစ်တယ်လို့ဥပဒေပြုလွတ်တော်မှနောက်တူဦးဖြစ်တဲ့ TEB စိုက်ဘာရှိကပြောပါတယ်။အဖြစ်ပြက်သေးစိတ်ကိုချက်ချင်းရှင်းရှင်းလင်းလင်းမသိရသေးပေမဲ့အခုတည်ဆုံမှုဟာလက်ရှိနိုင်ငံတော်မှာဖြစ်ပွားနေတဲ့ဆန္ဒပြမှုရဲ့အကျိုးဆက်ကြောင့်အထောက်ခံထဲမှာချုပ်နောင်ခံထားရတဲ့ဆန္ဒပြသူတူပထမဦးဆုံးတည်ဆုံမှုဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းနဲ့ပတ်နေပါကဖြစ်ပွားခဲ့တဲ့ဆန္ဒပြမှုတွေအတွင်းတုတ်ပြန်ကင်တွေ့ရမှာလူပေါင်း1000ကျော်ကိုအီရန်အာဏာပိုင်တွေဖမ်းဆီးခဲ့ပါတယ်။ဆန္ဒပြမှုအတွင်းမှာတော့တည်ဆုံသူ22ဦးထက်မနည်းရှိခဲ့ပါတယ်။ဂမာရီမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုပြုလုပ်သွားဖို့လွှတ်တော်အမတ်ဆာဒီရှီကတောင်းဆိုလိုက်သလို2009ခုနှစ်ဆန္ဒပြမှုနောက်ပိုင်းဖြစ်ပွားခဲ့တဲ့ငြင်းမဲနှိပ်စက်မှုမျိုးကိုကန့်ကွက်ကြောင်းလဲအာဏာပိုင်တွေကိုသတိပေးပြောဆိုလိုက်ပါတယ်ရှင်။